Syrian နိုင်ငံ Raqqa မြို့က IS စစ်သွေးကြွတွေတင်ပိုက်ထားတဲ့နေရာတွေကနောက်ဆုံးရက်ွက်တွေကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ American တွေပံ့ပိုးပေးနေတဲ့ SDF Syria Democratic တပ်ဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်တယ်လို့ American ဥဆောင်တဲ့ IS တိုက်ဖျက်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမြို့ဟာလွတ်မြောက်ခါနီးနေပါပြီလို့ပြောပါတယ် Raqqa မှာတိုက်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်းကတ်စ်နဲ့အာရဗီတူစစ်တွေနဲ့ဖွဲ့စည်းထားတဲ့ SDF အဖွဲ့ပြောခွင့်ရကပြောပါတယ်သူတို့အဖွဲ့သားတွေဟာIS တွေဌာနချုပ်လုထားတဲ့ဆေးရုံကိုတိမ့်ပိုက်ပြီးတဲ့နောက်မှာသူတို့နောက်ဆုံးခြေကုပ်ယူထားတဲ့အားကစားရုံကိုဝင်ရောက်ပြီးစီးနင်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဂျူလာကစပြီးရက်ကာမှာထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပံ့ပိုးကူညီပေးခဲ့တာပါ။ရက်ကာမှာ90ရာခိုင်နှုန်းလောက်ဟာ SDF တွေရဲ့ထိန်းချုပ်မှုအောက်ကိုရောက်နေပြီဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာမဟာမိတ်အဖွဲ့ပြောခွင့်ရဗိုလ်မှူးရန်ဒလန်ကပြောပါတယ်။ IS စစ်သွေးကြွတွေဟာအရှေ့ပိုင်းခံဖြစ်တဲ့ဒီယာအဇော့တဝိုက်နဲ့တောင်ပိုင်းအစွန်ကယူဖရက်တစ်မြစ်ကြောင်းရှိရာတောင်ကြားဒေသတွေကိုထိန်းချုပ်ထားစေပါ။SDF ကရက်ကာကိုပြန်ပြီးထိန်းချုပ်နိုင်ပေမဲ့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာပြဿနာကတိတ်ကိုဆိုးဝါးနေစေပဲလို့ Save the Children အဖွဲ့ကပြောပါတယ်။